ီသတင်းသက်တဲ့စတင်ချင်းပါမဲ့တရုတ်နိုင်ငံပါတီနဲ့ပြည်ပနိုင်ငံရေးပါတီရဲ့ဆင်းရဲခေါင်းဆောင်တွေဆင်းရဲဘက်တက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးကဒီကနေ့လည်းပေချင်းမြို့တော်ကိုထွက်ခွာသွားပါတယ်။အလို့သဘောချစ်ချင်းစီစဉ်တွင်တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ပေချင်းမြို့တော်မှာချင်းပါမဲ့တရုတ်နိုင်ငံပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီရဲ့ဆင်းရဲခေါင်းဆောင်တွေဆင်းရဲဘက်မှာလည်းအထူးအဲဒီတော်ဖြစ်တော်ဆက်စစ်ကြီးတက်ရောက်မင်းဝန်ကြီးကမှဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။မြန်မာတမကဝဲဦးစီးချုပ်ပူဇော်မှုကြီးမင်းအောင်လည်းတရုတ်နိုင်ငံခီးစဉ်ဆုံးသက်ပြီးရပိုင်းတွင်ဒေါ်ဆော့ဆွကြည်တရုတ်နိုင်ငံကိုဒုတိယအကြိမ်ထပ်မံတက်ရောက်ခဲ့တာပါ။ဒီကိစ္စတွေကအချက်တည်းမျိုးကြောင့်နိုင်ငံကတိုင်ဝမ်ကမြန်မာနိုင်ငံပေါ်ဖိအားတွေနဲ့ဝေဖန်မှုတွေတုံ့ပြန်နေချိန်မှာပဲမြန်မာကောင်းဆောင်တွေရဲ့ခီးစဉ်တွေဟာတရုတ်နိုင်ငံနဲ့ပုံမူနီးစပ်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲအကဲခတ်တွေယူဆနေပါတယ်။ဒီကိစ္စတွေနဲ့အခုလကတရုတ်နိုင်ငံကိုအလဲတက်ရောက်ခဲ့ပြီးဒေါ်ဆော့ဆွကြည်ရဲ့ဂုဏ်ချေခီးစဉ်ကနေနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေပုံမူအားကောင်းလာနိုင်မယ်လို့ပြောလင်းထားကြောင်းလဲတရုတ်စိုးရပိုင်းစင်ဝါသတင်းဌာနကဖော်ပြထားပါတယ်။